ောက်ချုပ်ရေးကောင်စီကနေ2020ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာဟာတရားမျှတမှုမရှိကြောင်းနဲ့ဒီလိုမျိုးပယ်ဖျက်တာဟာဥပဒေနဲ့မညီကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကဝေဖန်လိုက်တယ်လို့ရခိုင်မျိုးသားပါတီ AMP ဘက်ကလည်းဒီကြေညာချက်ကြောင့်မြန်မာပြည်ရဲ့နိုင်ငံရေးရှုပ်ထွေးမှုဟာပိုမိုဆိုးဝါးလာကြောင်းထုတ်ပြန်လိုက်ပါတယ်။ရန်ကုန်ကလာတဲ့ရွေးကောက်ပွဲရလဒ်ပယ်ဖျက်မှုနဲ့နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်။
စစ်ကောင်စီကခန့်လာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်တဲ့ကြောင်းဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ရှမ်းတိုင်းလမ်းမဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့အထွေထွေအတွင်းမူဦးဆန်းလေးကဒီကြေညာချက်မှာတရားမျှတမှုမရှိကြောင်း VOA ကိုအခုလိုပြောပါတယ
်။အတူတူပြောရင်တော့အဲ့လိုပယ်ချက်တာဟာလုံးဝတရားမျှတမှုမရှိဘူးပေါ့နော်။နောက်2020ရွေးကောက်ပွဲမှာမြေပြင်မှားတာတွေတရားမကျူးကျင်တာတွေရှိကောင်းရှိခဲ့တယ်မဲ့လို့တနင်္ဂနွေလုံးအတိုင်းအတာရဆက်ပေါ်လာတဲ့မေရလက်ကအများပြည်သူလူထုရဲ့ဆန္ဒကိုကိုယ်သာကြည့်တယ်လို့ကျွန်တော်ယုံကြည်တယ်။နောက်ရေကောက်ပွဲဆိုင်ရာအငြင်းပွားမှုတွေတရားမကျူးကျင်မှုတွေရှိခဲ့ရင်တော့မှာပဲဥပဒေနဲ့ခုံရုံးဖော်ပြီးတော့ဖြေရှင်းဆောင်ရွက်ခွင့်ပေးရမယ်။အခုတော့ဥပဒေတိုင်းလျှောက်လဲခွင့်တွေဖြေရှင်းခွင့်တွေမပေးဘဲရေကောက်ပွဲတစ်စုံလုံးကိုစိန်ကျုံပွင့်ဖြစ်လိုက်တာဒါဥပဒေနဲ့မညီဘူး။လေပြည်ကြတဲ့လူတွေရောဒီကောက်ပွဲဝင်ကြတဲ့ကုသလေတွေရောလက်ချက်စီးနေကြည့်ရတော့တယ်လို့ပြင်ရတယ်
။လက်တလောအချိန်မှာမြန်မာနိုင်ငံဟာဘက်ပေါင်းစုံအချက်တွေနဲ့ကြုံတွေ့နေရပြီးဆရာနာရှင်ပါတော်ကြီးဆောင်ရွက်နေတယ်လို့ကိုဗစ်တတိယလိုင်းကိုလည်းတိုက်ဖြတ်ဖို့လိုအပ်နေကြောင်းဒီနှစ်ခုကိုဆောင်ရွက်ရမှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပြည်သူကိုမျက်နှာမူဆောင်ရွက်စေလိုကြောင်းဦးစန်းလေးကဆက်ပြောပါရစေ
။ကြာရှုံးနိုင်ငံဖြစ်နေတဲ့ကျွန်တော်ဗမာပြည်အတွက်ကအာဏာရရှိရေးဆိုတာတက်ကိုကိုဗစ်ဆိုတဲ့ပုံရံသူဝိုင်းတိုက်ဖို့ကအားလုံးမှာတောင်းအောင်ရှိပါတယ်။တစ်ဖက်မှာကျွန်တော်တို့မလိုလားတဲ့အာဏာရှင်တစ်နှစ်ပပျောက်ရေးနောက်တစ်ဖက်မှာကယောဂကင်းရှင်ပပျောက်ရေးဆိုတော့အချိန်နဲ့တစ်ပြိုင်တည်းစူပေါင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျာ။ကျွန်တော်ကဘက်တစ်ခုတည်းကိုလည်းအားစိုက်လိုက်တာနဲ့အခြားတစ်ဖက်မှာမလိုလားအပ်တဲ့စိုးကျိုးတွေဖြည့်ရှင်းလို့မရနိုင်တော့အောင်လာနိုင်ပါလိမ့်။အဲ့တော့လူစုမပြည့်စည်ဖို့အတွက်လူစုလုံးဝမပါဖို့အတွက်ကိုကျွန်တော်တို့အဓိကထားအရင်ဆိုင်ပြီးလုပ်ဖို့လိုအပ်ပါတယ
် SNL ပါတီက2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်42ဦးအနိုင်ရပြီးတတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါတယ်လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့2020ရွေးကောက်ပွဲရလဒ်ပယ်ဖျက်ကြောင်းထုတ်ပြန်ချက်မှာရွေးကောက်ပွဲကျင်းပတဲ့မြို့နယ်ပေါင်း315မြို့နယ်ကမဲစင်းလေးကိုစစ်ဆေးကြည့်တဲ့အခါမဲမဲ့တမာမှု17ပန်းကျော်တွေ့ရှိခဲ့ကြောင်းနဲ့အရင်ရွေးကောက်ပွဲကော်မရှင်ဟာဥပဒေနည်းဥပဒေတွေကိုဖောက်ပြခဲ့တာကိုတွေ့ရကြောင်းစည်ရင်းစရားနဲ့ကွာဖော်ပြထားပါတယ်ဒီခိုင်မျိုးသားပါတီ ANP ကတော့မြန်မာနိုင်ငံက2020ရွေးကောက်ပွဲအလွန်မှာနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူအပြည့်သဘောဆောင်တဲ့နိုင်ငံရေးအခြေအနေကနေအလုံးစုံပြည်ထောင်ရေးစီကိုဦးတည်နေကြောင်းနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာနိုင်ငံရေးအချက်တွေကိုပုံမဆိုးဝါးသွားစေနိုင်ကြောင်းကြေညာချက်ထုတ်ပြန်လာပါတယ်။ဒီနိုင်ငံရေးရှုပ်ထွေးအချက်တွေကလွတ်မြောက်အောင်ပြည်သူ့ဆန္ဒနဲ့အညီနိုင်ငံရေးအခွင့်အကျင့်တွေရဲ့ပေါ်ဆောင်ရေးကိုလည်းတိုက်တွန်းထားပါတယ်။ဒီလိုနိုင်ငံရေးအခွင့်အကျင့်တွေကိုနောက်ထပ်ရွေးကောက်ပွဲတရက်ကျင်းပရုံနဲ့အကောင့်တွေဖွင့်နိုင်မှာမဟုတ်ကြောင်းလဲ ANP ပါတီဥက္ကဋ္ဌဦးသာထွန်းလာကအခုလိုပြောပါတယ်
။ဒီဘက်ကနိုင်ငံနိုင်ငံမှာရှုခိတဲ့အခြေအနေကဘုံဘုံဆိုးရတဲ့အခြေအနေတခုကိုရောက်နေတယ်လို့ကျွန်တော်တို့သိတ်သက်တဲ့အဲဒါကြောင့်မြေကောက်ပွဲနောက်တစ်ခုလုံးဝမလုပ်ဘူးဆိုတာထက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာမြေကောက်ပွဲတစ်ခုထဲလုံးမယ်ဆိုရင်ပြင်းရင်တဲ့နိုင်ငံရဲ့အခွင့်အရေးတရက်မဖြစ်နိုင်ရင်ရှိဖို့လိုတယ်။မြေကောက်ပွဲနောက်တစ်ခုလုံးမယ်ဆိုတာကတော့လုံးလုံးစေအခြေအနေမှာတော့ကလုံးဝကျွန်တော်တို့မရှိသေးတဲ့အရှင်နေလို့ပဲကျွန်တော်တို့အဲ့ဒီဟိုက
TNP ပါတီရဲ့ကြီးညာချက်မှာလက်ရှိပြည်သူတွေကြုံတွေ့နေရတဲ့ကိုဗစ်ရောဂါအခြေအနေကြောင့်လူသားချင်းစာနာတဲ့အကူအညီတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့လက်ရှိပြည်သူတွေခံစားနေရတဲ့စစ်ပေးတံတွေကိုချုပ်နှိမ်အောင်နိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ကိုလည်းတိုက်တွန်းလာပါတယ်။ဖေဖော်ဝါရီလ1ရက်နေ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတဲ့နောက်တနည်းတွင်ရေကောက်ပွဲကျင်းပပေးမယ်လို့ကြီးညာထားပါတယ်။နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိကြာနိုင်ကြောင်းလည်းထုတ်ပြန်လာပါတယ်ခင်ဗျာ။